ူတွေးတူမြင်အစီအစဉ်ကကျူးဇူးဝါတယ်ခင်ဗျာမြန်မာနိုင်ငံလုံးဆိုင်ရာရဟန်းမျိုးများတက်မကကောင်းဆောင်ဆရာတော်ဦးခေမာစာရဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလကစလို့မြန်မာအရေးလှုပ်ရှားမှုတွေမှာတက်ကြွစွာကြိုးပမ်းဆောင်ရွက်နေတဲ့အချင်းကြီးတန်ခါတော်တစ်ပါးဖြစ်ပါတယ်ရခိုင်ပြည်နယ်တောင်ပိုင်းမှာမွေးဖွားခဲ့ပြီးရန်ကုန်မန္တလေးပဲခူးစတဲ့ဒေသတွေမှာကြီးပြင်းခဲ့တဲ့ဆရာတော်ဟာ73နှစ်အရွယ်မှာသာသနာ့ဘုံကိုစတင်ဝင်ရောက်ခဲ့ပြီးတဲ့နောက်1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကစလို့သာသနာရေးခီးလက်နဲ့နိုင်ငံရေးခီးချမ်းကိုအပြိုင်ဖျက်ဆီးလာခဲ့တာဖြစ်ပါတယ
်။ဦးဇင်73နှစ်မှာလာမနေဘဝကိုရောက်တော့73နှစ်နဲ့ဦးဇင်မူလတန်းကျောင်းပြီးတော့ဘုန်းကြီးကျောင်းမှာနေတယ်။ဘုန်းကြီးကျောင်းမှာအခြေခံတည်တင်တယ်။နောက်73နှစ်မှာဦးဇင်မိန်းဖနှစ်ပါးကပြည်စရာနှုတ်ကခံပြီးတော့ရှင်ပြုပေးတာပေါ့နော်။ဘာပစ္စတုံတစ်ပါးပေါ့။ဆိုတော့ရှင်ပြုပေးတဲ့အခါဦးဇင်73နှစ်သားကပဲနေပြီးတော့ဒီနေ့ထိဦးဇင်သာသနာ့ဘုံထဲမှာရှိတယ်။တဲ့20မှာတော့ဦးဇင်ရဟန်းခံခဲ့တာပေါ့နော်။နောက်ပြီးတော့ဦးဇင်ပရိယတ်ဒီစာပေတွေကိုအဲဒီကပဲတင်ခဲ့တာပါဘဘောချကဝိုင်းစာတန်တိုင်းမန္တလေးရန်ကုန်အမှတင်ခဲ့တယ်နောက်ပြီးတော့ဦးဇင်ကရင်ပြည်နယ်မှာသာသနာ့ဘုရားမှာကျောင်းသား200ကျော်ဦးဇင်တစ်နှစ်ကျောင်းပြခဲ့တာပေါ့ပြီးတော့မှဦးဇင်ရန်ကုန်ကိုပြန်ရောက်လာခဲ့တယ်ဦးဇင်ရမန်းရှက်ကတော့ရန်ကုန်လာချင်းရမန်းရှက်ကတော့အိန္ဒိယကိုဦးဇင်ပညာဆက်သင်ဖို့သွားဖို့အတွက်အခြေခံအင်္ဂလိပ်စာတွေကိုသင်နေတဲ့အချိန်ပိုင်းပါပဲ
ဘုရားရဲ့တရားဓမ္မဒေသနာတော်တွေကိုပဲငြင်းငြင်းချင်းချင်းမွေးလျော်စီးပူးလေ့လာဖို့ကြီးမန်းထားခဲ့ပေမဲ့ရောက်လျာနိုင်ငံအဝန်းကဒေသအသီးသီးမှာဆရာနာရှင်စနစ်စိုးအောက်ကအဖိနှိတ်ခံတိုင်းရင်းသားပြည်သူတွေရဲ့ဒုက္ခအနိဋ္ဌာယုံတွေကိုဥပိ္ပခာမပြည့်ရနိုင်ပေနိုင်ငံမှာလိုအပ်နေတဲ့လောကပါလာတရားထွန်းကားရေးနဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးတို့အတွက်တိုက်ပွဲဝင်မှုဆုံးဖြတ်ခဲ့ရတာပါ
ကိုယ်ရင်းတို့ကနိုင်ငံရေးဘာသာကိုသင်ရတဲ့ပုံစံတွေတော့မဟုတ်ဘူးပေါ့ဘာသာရေးဘာသာကိုပဲသင်ခဲ့ရတဲ့ငယ်ငယ်တုန်းကပဲပေါ့နော်စာအုပ်တွေဘာတွေတော့တစ်ခါတစ်ခါဖတ်တာတော့ရှိတယ်ဒါလောက်နဲ့ကတော့ဦးဇင်းတို့ဒီနိုင်ငံရေးသမားဖြစ်လာဖို့တော်လိုင်းသမားဖြစ်လာဖို့နောက်ပြီးလူထုဘက်ကရည်တည်တယ်ဆိုတဲ့စိတ်ဓာတ်မျိုးတွေဖြစ်လာဖို့ဆိုတော့မလွေတော့မလွေလှပါဘူးအဓိကအဖြစ်ဦးဇင်းတို့ဒီလူဘက်ကပြည်သူကိုထောက်ခံတဲ့စိတ်ဓာတ်တွေပြင်းထန်သွားတာကတော့လူထုရဲ့ဘဝအပေါ်မှာအခြေခံပါတယ်ဦးဇင်းကြောင်းပြခဲ့ရတဲ့ကရင်ပြည်နယ်မှာဖြစ်နေတဲ့အနေလူထုရဲ့အနေထားကအင်မတန်မှကြက်တယ်လူဘုဒ္ဓခိုခြင်းလေးတော့စီမေကံပဲခိုတယ်ဘုဒ္ဓခိုလို့ပါသွားတဲ့ပုဂ္ဂိုလ်ကတလားနှစ်လားသုံးလားအဲ့လိုကြာပြီးတော့မှပြန်ရောက်လာတယ်သူတို့စီမှာရှေတောက်တစ်ဖက်မှာပါလာတာနဲ့လက်တစ်ဖက်မှာပါလာတာနဲ့သေသွားတယ်ဒါမျိုးတွေကရှိတယ်စစ်တပ်တွေကရွာတွေကိုဝင်လာတဲ့ခါမှလေးပဲပိုင်းချင်းတည်းရဲ့ခွင့်ပြုချက်မရပြီနဲ့အကျစ်တွေဝက်တွေအဲ့တော့တတ်ဆတာတို့အုံဒီတွေဟိုအသီးတွေဒီအသီးတွေကိုအကြောင်းပဲနိုင်ကျင်းပြီးတော့စားတော့တာတို့နောက်ရွာချင်းမှာတိုက်ပွဲဖြစ်အောင်ဖန်တီးတာတို့အဲတရွာလုံးဝိုင်းပြီးတော့ဖမ်းတာမျိုးတွေပြီးတော့အဲ့အမျိုးတွေဥစဉ်တို့ကြုံလာတယ်လေပိုင်းတွေမှာလေပဲဦးဇင်းတို့ဘာတွေ့ရပြန်လဲဆိုတော့အဲတုန်းကဆိုလို့ရှိရင်စပါးတင်းကိုဆိုလို့ရှိရင်သူတို့ကကိုးချက်နဲ့ဝေးတယ်အတင်းရှားကနေပြီးတော့နှစ်ကြပြန်နှုတ်တော့ခဏကြပဲကြံတယ်စပါးတရားရတဲ့လူ200ရတဲ့လူကခဏရလောက်ပဲရှိတယ်ခဏရဆိုတော့ဘာမှတုံလို့မရဘူးတို့ကဘေးမှာလေရောင်းလို့မရဘူးပေါ့နောက်ပြီးသူတို့လာလို့ရှိရင်လေတကယ်ဘရင်တဆူလို့ပဲဟာလာဟိုကြက်သက်ဆက်လိုက်ဒီဝက်သက်ဆက်လိုက်နဲ့ရွာသားတွေကနိုင်ချင်းတွေလောက်တာတွေနောက်ရွာသားတွေပိုင်တဲ့မိုးတို့ဘုတ်တို့ကားတွေကြလို့ရှိရင်သူတို့ကစီးကျင်တဲ့စီမှာစီးတယ်လာရမယ်ဆိုရင်လိုက်သွားရတယ်ပိတ်ဆံလေးပါမပေးဘူးဒီရန်ကုန်ပြည်သူတွေရဲ့ဘဝမှာလေပဲငပီးလေးနဲ့အလကစွမ်းရရေချင်းလေးနဲ့ဦးဇင်းတို့ဆွမ်းခံကြွားတိုင်းမှာသူတို့ကဒါတွေဦးဇင်းတို့ပြောပြတဲ့အတွက်အခုဇင်းတို့ကတော်တော်စိတ်မကောင်းဖြစ်တယ်အဓိကအားဖြင့်တော့လူတူရဲ့ငက်ပြတ်ဆင်းရဲမှုရဲ့နိုင်ငံတို့ရဲ့ချွတ်ချုံကြလာမှုတွေရဲ့ဒါတွေကဦးဇင်းတို့ရဲ့မြင့်မြန်ကိုယ်တွေဖြစ်လာတဲ့အတွက်ကိုယ်နိုင်ငံကိုယ်ရှိတဲ့စိတ်ကိုယ်အမျိုးသားတွေကိုကိုယ်ရှိတဲ့စိတ်နဲ့ပဲဦးဇင်းတို့ဒီပြည်သူကိုထောက်ခံတယ်လို့ဦးဇင်းကတော့ပြောချင်ပါတယ
်ဒီလူနဲ့ဆရာတော်ဦးခေမာစာရဟာမဆလာဆရာနာရှင်တက်တန်း26နှစ်အကြာ1988ခုနှစ်မှာပေါ်ပေါက်ခဲ့တဲ့ရှင်းလေးလုံးဒီမိုကရေစီတောင်းဆိုလှုပ်ရှားမှုအရေးတော်ပုံမှာရဟန်းမျိုးများတက်မကကိုဗဟိုကနေမြို့နယ်အစဉ်အဆက်ဖွဲ့စည်းထူထောင်ပြီးဥဆောင်ရဟန်းတန်ဃာတော်တစ်ပါးအဖြစ်ပါဝင်လှုပ်ရှားလာခဲ့တာဖြစ်ပါတယ
်ဥဆောင်တို့ပထမတော့ကတော့ကျောင်းသားတွေနဲ့ပူးပေါင်းပြီးတော့ဆန္ဒပြကြပါတယ်အရှိရှိရှိတဲ့ပွဲမှာဥဆောင်လည်းတော့ရှေ့ဆုံးကလည်းပါခဲ့ပါတယ်နောက်တစ်ခါဥဆောင်တို့တန်ဃာတွေကဒီအဖွဲ့အစည်းမရှိပဲနဲ့ဥဆောင်တို့လှုပ်ရှားလို့ရှိရင်အောင်မြင်မှာမဟုတ်ဘူးဆိုပြီးတော့ဥဆောင်တို့ဒီငါးထက်ကြီးတိုက်ဒီဟိုပြန်ဖရားဝင်းထိပ်မှာဥဇင်းတို့တန်ခါဆေးလျှောက်ပါပထမဆုံးတန်ခါအစည်းအဝေးကိုဥဇင်းတို့လုပ်ပါတယ်ရှုပ်ဝဲလုပ်ခဲ့ကြတယ်။အဲကဥဇင်းတို့စာတန်တိုက်တွေကတိုက်ပွဲကိုတစ်ပါးတစ်ပါးခုထားတဲ့အတွက်ချွတ်တဲ့ဥဇင်းတို့တိုက်ပွဲကတော့နှစ်ပါးအထိပါတယ်။အဲဆေးလျှောက်ပါကပထမဆုံးဥဇင်းတို့ဒီအဖွဲ့အစည်းတစ်ခုအနေနဲ့စခဲ့တာပါ။ ဒီဩဂလာရဲ့26ရက်လောက်လောက်မှာတော့ဥစဉ်တော့ဒီတိုင်းပုံစံမျိုးတွေဖွင့်လာတာရှိတယ်။အနောက်ပြီးတော့ကျောင်းသားကောင်းဆောင်တွေနဲ့ပေါင်းပြီးတော့အချွေတွေသဘိုက်ကော်မတီကိုဖွင့်စည်းခဲ့တယ်။အနောက်ပြီးတော့ SS အရေးတော်ပုံကြီးကြီးကော်မတီမှာဥစဉ်ကဗန်ကကိုဆက်ပြုပြီးတော့ပါဝင်ခဲ့တယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာထောက်လိုင်းတွေရှာဖွေနေတဲ့ကြားတွေဥစဉ်စစ်အာဏာသိမ်းပြီးလို့တလားခွေအကြံပါပေါ့။ဥစဉ်ဒီထိုင်းတွေကိုထွက်လာခဲ့တယ်ပေါ့။တိုးတန်းတွေကိုထွက်သွားတယ်။
ကျားတော်ဟာထိုင်းမြန်မာနယ်စပ်ကိုရောက်ရှိပြီးနောက်မြန်မာနိုင်ငံလုံးဆိုင်ရာရဟန်းမြို့များတပ်မကကိုပြင်ဆင်ဖွဲ့စည်းပြီး DAV NCUV စတဲ့အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်ခဲ့တယ်လို့နိုင်ငံတကာကိုကြွရောက်ပြီးမြန်မာအရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ
်။နိုင်ငံတကာအနေနဲ့တော့ဥစဉ်90နဲ့တခုနှစ်လောက်မှာဥစဉ်ဥရောပကိုရောက်သွားပြီးတော့ဂျာမနီမှာတလားကြာဒီမိုကရေစီအားစုတင်တဲ့လှုပ်ရှားမှုတွေလုပ်တယ်။ဘာလင်ပါလီမန်မှာကျင်းပတဲ့မြန်မာရေးရာဒီမိုကရေစီကွန်ဖရင့်ကိုဥစဉ်တက်ရောက်ခဲ့တယ်။တက်ရောက်ပြီးတော့အဲမှာလည်းဥစဉ်အဖွဲ့မင်းခွင့်တွေပြုခဲ့တယ်။ပြီးတော့ဥစဉ်အဲ့ဒီနှစ်ရဲ့ဖေဖော်ဝါရီလမှာအကုံလာလောက်မှာဥစဉ်ဒီလန်ကာကိုရောက်သွားပြီးတော့ဒီလန်ကာရဲ့ပေဖက်ရှင်ရောက်ဒီလန်ကာမှာဥစဉ်နှစ်လကြာလှုပ်ရှားခဲ့တယ်။ဥစဉ်ဗန်ဒရနာရဲ့ကဲပထမဆုံးအမျိုးသမီးဝိုင်းရှင်ဦးနဲ့လည်းတွေ့ရပါတီဌာနချုပ်ပါလီမန်မှာလေးပဲဥစဉ်ကိုဆွန့်ကတ်ကြပါတယ်။နောက်ဂန္ဒီတက်ကတော့ဟိုပြောပွဲတော့ကိုလံဘိုတက်ကတော့၄ခုဟိုပြောပွဲတွေလုပ်တယ်။အလုံးသမားနေ့မှာလေးပဲဥစဉ်လူပေါင်း၄ပေါင်းပေါ့ဗော။ဟိုရမင်းကွန်ပျူခွင့်ရခဲ့တယ်ဗော။ပြီးမှဥစဉ်ကဒီထိုင်းကက်ကိုပြန်ထွက်လာပြီးတော့မှမနက်ဘလို့မှဆက်ပြီးတော့နေသွားခဲ့တယ်။ဥစဉ်နေနေတော့ဒီထိုင်းလာအိုကမ်ဘူရှာစင်ကာပူမလေးရှားကိုရီးယားဂျပန်ကနေဒါအမေရိကန်ဘင်္ဂလားဒေ့ရှ်ဒီနိုင်ငံတွေကိုတွားရောက်ပြီးတော့ဥစဉ်ဒီမိုကရေစီကိစ္စတွေနဲ့ပတ်သက်လို့လှောက်ရှားခဲ့တယ
်။ဆရာတော်2005ခုနှစ်အရောက်မှာထိုင်းအစိုးရရဲ့ PRP မှုကြောင့်ဘန်ကောက်မြို့အမေရိကန်တန်ယုံရဲ့အကူအညီနဲ့အမေရိကန်ပြည်ထောင်စုကိုတွားရောက်လာခဲ့ပါလေ။လက်တလောအမေရိကန်မှာသတင်းသုံးနေတိုင်းရင်ထိုင်းမြန်မာနယ်စပ်ကိုပကြခဏတွားရောက်ခါမြမအရေးလှောက်ရှားမှုတွေကိုမပြတ်ကြိုးပမ်းဆောင်ရွက်လျက်ရှိပါလေ။ရှိတဲ့ဘက်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာရဟန်းမြို့မှာတက်မကခေါင်းဆောင်ဆရာတော်ဦးခင်မစာရရဲ့နိုင်ငံရေးအတွေ့အမြင်2009ခုနှစ်ရွှေဝါရုံတန်ခါလှုပ်ရှားမှုကာလကတည်တွင်းကတန်ခါတော်တွေနဲ့ဆက်သွယ်ကြိုးပမ်းဆောင်ရွက်ခဲ့ပုံတွေနဲ့ဆရာတော်ရဲ့ရှေ့အနာဂတ်အစီအစဉ်တွေအကြောင်းဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။ဒီတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာပြန်လာလိုက်ပါစေ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။